ကိုသိန်းဆွေကြားရလားမသိဘူ
းဟုတ်ကဲ့ကြားရပါဗျာ
ဟုတ်ကဲ့ကိုသိန်းဆွေရဲ့ကိုသိန်းဆွေအခုလက်ရှိပါတီရဲ့တာဝန်ကိုအရင်ဆုံးပြောပြပေးပါလားကိုသိန်းဆွေ
အဲကျွန်တော်ကအခုလက်ရှိ2020မှာကျွန်တော်တို့ဟိုအေရော်လီတိုင်းဒေသကြီးဒီဖြတ်ပုံမျိုးနဲ့အမှတ်နဲ့လွတ်တော်ကိုယ်စားလှယ်ဖြစ်ကျွန်တော်ကရွေးချယ်ခံထားရပါတယ်အဲ2012ကြားပြတ်ရွေးကောက်ပွဲနဲ့2015အထွေထွေရွေးကောက်ပွဲမှာတော့အမျိုးသားလွတ်တော်ကိုယ်စားလှယ်ဖြစ်အကြိမ်ရွေးချယ်ခဲ့ရပါတယ်အခုတိုင်းဒေသကြီးမှာထပ်မံရွေးချယ်ခံတော့ကျွန်တော်ကတော့3ကြိမ်ကြောင့်အဲကျွန်တော်ကရွေးချယ်ခံထားရပါတယ်လွတ်တော်ကိုယ်စားလှယ်ဖြစ
်ဟုတ်ကဲ့ပါအခုဒီနေ့တော့ဒီဒေါန်ဆန်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်စုကြည်အပါဝင်ပေါ့လေအဲတမဦးဝင်းမင်းရောအစိုးရထိပ်ပိုင်းခေါင်းဆောင်တွေရောလွတ်တော်ကိုယ်စားလှယ်တော်တော်များများကိုလည်းဖန်ဆီးထားတဲ့အပေါ်မှာကိုသိန်းစုရဲ့သဘောထားအမြင်ကိုပြောပြပါဦးလား
အေးဗျာဒီနေ့ကတော့ဟိုဒီမိုကရေစီစိတ်သုံးဖို့ဒီစစ်တပ်ခေါင်းဆောင်တွေကအာဏာသိမ်းမှုနဲ့အတူဆက်တင်ခြေလှမ်းစမ်းလိုက်တယ်လို့ကျွန်တော်ဒီလိုပဲပြောချင်တယ်ဗျာအဲယခုလက်ရှိကဒီပြည်သူ့အတင်မြောက်ထားတဲ့တရားဝင်ပြည်သူ့အစိုးရကိုတပ်မတော်ခေါင်းဆောင်တွေကနိုင်ငံစီနယ်လုပ်ခဲ့ကြတယ်လို့ကျွန်တော်ဒီလိုပဲပြောချင်ပါတယ
်ဟုတ်ကဲ့ဆိုတော့ပြီးတော့ဒီနေ့မနက်မှာပဲဒီတိုင်းနယ်ပြည်နယ်ဒီကမှရှိနေတဲ့ဒီ NLD ရုံးတွေပေါ့နော်အဲ့ဒီရုံးတွေကိုဒီအာနာပိုင်ဒီအာနာပိုင်ဒီဆိုတော့ဒီလုံကြုံရေးအာနာပိုင်တွေကဝင်ရောက်ဟိုဝင်ရောက်စီးနှင်းပြီးတော့အဲ့ဒီပစ္စည်းတွေတိမ့်တဲ့အပေါ်မှာရောအခုအနေနဲ့ဘာပြောချင်လဲအဲ
ဒီရောက်ကြပါကျွန်တော်တို့မြို့သားဒီမိုကရေစီရောဖွဲ့ချုပ်ဆိုတာတရားဝင်ပါတီကြီးတခုပြအဲအခုတော့ဒီတရားဝင်ပါတီကြီးတခုဖြစ်တဲ့ဒီမြို့သားဒီမိုကရေစီရောဖွဲ့ချုပ်ရဲ့တိုင်းရုံးတွေဒီခရိုင်ရုံးတွေကိုဒါဒီမြို့နယ်ရုံးတွေကိုပေါ့နော်ရှောက်ပွဲပုံစံအဲ့ရုံးပစ္စည်းတွေကိုဝင်သိမ်းတယ်ပေါ့သိမ်းသွားတယ်ရုံးတွေကိုလည်းဝင်စီးထားတယ်နောက်အေရီတိုင်းရုံးဆိုရင်ချစ်ပိတ်သွားတယ်ပေါ့အဲ့ဒီမှာဒီတိုင်းရုံးခရိုင်ရုံးမြို့နယ်ရုံးတွေကိုဝင်တဲ့အခါမှာဝင်ရောက်တဲ့အခါမှာကွန်ပျူတာပစ္စည်းတွေစားရစားရမ်းတွေကိုယူဆောင်သွားတယ်လို့ကျွန်တော်တို့သိရှိရတယ်အဲဒါကဟိုတရားဝင်ပါတီကြီးတစ်ခုကိုဒါတရားမဲ့ပြုချက်မှုလို့ကျွန်တော်တို့ဒီလိုပဲပြောချင်ပါတယ
်ဟုတ်ကဲ့နောက်တစ်ခုကဒီအခုကိုသိန်းဆွေကဒီပြည်သူကဒီရွေးချယ်ပေးလိုက်တဲ့လွတ်တော်ကိုယ်စားလှယ်တယောက်အနေနဲ့ဒီကိစ္စအပေါ်မှာရောအကိုရဲ့သဘောထားယက်တီချက်ကိုပြောနိုင်မလားဘယ်လိုရှိလဲ
ဟုတ်ကဲ့ပြောနိုင်ပါတယ်ဒါပြည်သူကရွေးချယ်ပေးလိုက်တဲ့ကျွန်တော်အနေနဲ့ကတော့လွတ်တော်ကိုယ်စားလှယ်တယောက်ဖြစ်နေတယ်ဒီအဲဒီတော့ပြည်သူရွေးချယ်ပေးတဲ့လွတ်တော်ကိုယ်စားလှယ်တယောက်အနေနဲ့ကတော့ပထမဆုံးပြောချင်တာကအာဏာအနိုင်ကျင့်ပြီးတော့ပြည်သူလူထုရဲ့စံနာကိုလစ်လျူရှုပြီးတော့အာဏာသိမ်းတဲ့လောက်ရကိုကျွန်တော်အနေနဲ့ဆန့်ကျင်ရှုံချတယ်။နောက်ဒုတိယအချက်အနေနဲ့က2020ဒီရွက်ောက်ပွဲရလက်ကိုလစ်လျူရှုပြီးတော့နောင်ပြုတ်လုံးမဲ့ဒီရွက်ောက်ပွဲမှန်သမျှကိုကျွန်တော်အနေနဲ့အတိမတ်မပြုတ်ဘူးဆန့်ကျင်ကန့်ကွက်တယ
်။ဟုတ်ကဲ့။
ဒါနဲ့ဒါအခုကျွန်တော်ပြောတဲ့အချက်တွေကကျန်တဲ့လွတ်တော်ကိုယ်စားလှယ်တွေလည်းဒီလိုပဲကျွန်တော်တို့ဟိုထင်မြင်ချက်ယူဆချက်ပေးကြပါမယ်။နောက်နံပါတ်3ချက်အနေနဲ့ကတော့လူထုခေါင်းဆောင်ဒေါ်ဆန်းစုကြည်နဲ့အတူသူမရဲ့ဦးဆောင်မှုအောက်မှာဘလို့အခက်အခဲအတားအဆီးတွေရှိနေပါသေးကျွန်တော်တို့အနေနဲ့ကတော့တတားတိရက်တည်သွားမယ်ဆိုတော့ကျွန်တော်အနေနဲ့ပြောချင်တယ်ဒါဒီကျွန်တော်ရဲ့တွတ်တော်ကိုယ်စားလှယ်တယောက်အနေနဲ့ကျွန်တော်အနေနဲ့ဒါဟိုဟိုတော်ရရက်တည်ချက်ပါပဲဒီတိုင်းမှာပဲတွတ်တော်ကိုယ်စားလှယ်တော်တော်များများကလည်းကျွန်တော်တို့ဆက်သွယ်တဲ့နည်းလမ်းတဲ့အခါမှာဒီသဘောထားတွေပဲရှိကြပါ
ကျွန်တော်နောက်တစ်ခုမေးချင်တာကဒီအခုဒီလက်ရှိဒီဖြစ်နေတဲ့မြန်မာနိုင်ငံမှာဒီဖြစ်နေတဲ့ဟာပေါ့နော်စစ်တပ်ကအာဏာသိမ်းမှုနဲ့ပတ်သက်ပြီးတော့ရောအခုအနေနဲ့နိုင်ငံတကာနဲ့ဒီနိုင်ငံတကာမှာရှိတဲ့အဖွဲ့အစည်းတွေပါဝင်မြန်မာပြည်သူပြည်သားတွေကိုရောအခုချိန်မှာကိုသိန်းဆွေအနေနဲ့ဗာပြောချင်လဲအဲ
ကျွန်တော်အနေနဲ့ကတော့ဒီမြန်မာနိုင်ငံရဲ့ဒီမိုကရေစီစနစ်ရှင်တန်းခိုင်မာဖို့အာဏာရှင်စနစ်ဆိုးရဲ့အုပ်ချုပ်မှုကဒီမြန်မာပြည်သူပြည်သားတွေလွတ်မြောက်စေဖို့ဟို UN ပါဝင်ကျွန်တော်နိုင်ငံတကာအစိုးရတွေနောက်နိုင်ငံတကာဖွဲ့စည်းတွေပြည်ရင်းပြည်ပမှာရှိတဲ့ကျွန်တော်တို့မြန်မာနိုင်ငံသူနိုင်ငံသားတွေအားလုံးကဒီမိုကရေစီရေးကောင်းဆောင်မြန်မာဒီမိုကရေစီရေးကောင်းဆောင်ဒေါ်ဆန်းစုကြည်နဲ့အတူပြည်သူကရွေးချယ်တင်ရောက်ပေးလိုက်တဲ့သွတ်တော်ကိုယ်စားလှယ်ရဲ့လွတ်မြောက်ရေးအတွက်လောမြန်မာနိုင်ငံဒီမိုကရေစီစနစ်ရှင်သန်ခိုင်မာဖို့အတူတကွရက်တီအားပေးထောက်ခံပေးကြပါလို့ကျွန်တော်အနေနဲ့တောင်းဆိုဆန္ဒပြုချင်ပါတယ်
ဟုတ်ကဲ့ပါကိုသိန်းဆွေအဲ့ဒါဆိုရင်ကျေးဇူးပါပဲ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျ
ဟုတ်ကဲ့ပါဟုတ်ကဲ့ပါ